မြန်မာနိုင်ငံမှာဆက်လက်သိ3နှစ်အတွင်းမလုံခြုံမှုစစ်ပွဲပြစ်ခါရီနဲ့ဆိုးရတဲ့စစ်ပွဲရဲ့အကြမ်းတွေကြားမှာလူလက်တန်းစားအရေးအတွက်ဟာ90ရာခိုင်နှုန်းကျဆင်းသွားပြီးဆင်းရဲမွဲတေမှုမြင့်တက်လာနေတယ်လို့ဂျက်သပရီနီကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အစီရင်ခံစာတစ်ကပြောလိုက်ပါတယ်။မျိုးသမီးနဲ့ကလေးငယ်တွေအထူးကိစ္စဖြစ်နေကနိုင်ငံတကာအနေနဲ့အလျင်မြန်ကူညီကြဖို့လေကုလသမဂ္ဂကတိုက်တွန်းထားပါတယ်။လူဦးရေရဲ့25ရာခိုင်နှုန်းအောက်ကဆင်းရဲမွဲတေမှုမြင့်အထက်မှာနေနိုင်ုံတည်ငြိမ်တဲ့ဝင်ငွေရှိနေပါတယ်။ငွေကြေးစနစ်ခန့်တဲ့အခြေခံဝန်ဆောင်မှုတွေအလျင်မြန်ထောက်ပံ့မပေးနိုင်ရင်ဒီအားနည်းချက်ဟာဆက်လက်ကြီးထွားလာမှာဖြစ်တယ်လို့သိရောက်မှုတွေကနောင်မျိုးဆက်အထိခံစားရမယ်လို့ UNDP အုပ်ချုပ်ရေးမှူး Akim Steiner ကပြောပါတယ်။စင်ရဲမွတ်တေမှုနှုန်းက2019ခုနှစ်မှာ 24.8% ခန့်နှုန်းပဲရှိရကနေ2023ခုမှာတော့ 49.9% ခန့်နှုန်းအထိနဆနီးပါးတိုးလာခဲ့ပြီးဒါဟာလူဦးရေရဲ့ထဝယ်နီးပါးမွဲနေတာဖြစ်ပါတယ်။နောက်ထပ်25ရာခိုင်နှုန်းကလည်းအလွန်မင်းကျက်တဲ့ပြီးအနေရရှိတဲ့အခြေအနေဖြစ်နေတယ်လို့ဆိုပါတယ်။နိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကလည်း2021ခုနှစ်မှာ American Dollar 1 billion အောက်ကိုကျဆင်းသွားပါတယ်။2019ခုနှစ်တုန်းကဆိုရင် FDI က 5 billion အထက်မှာရှိခဲ့တာပါ။စင်းရဲမွဲတိမ်မှုကကျေပြန့်နေပြီးတော့ကြားပြည်နယ်မှာဝင်ငွေကျဆင်းမှုကြုံတွေ့နေရတဲ့အိမ်တော်စုဝင်ကအမြင့်ဆုံးဖြစ်က50ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။စကိုင်းတနင်္သာရီနဲ့ရခိုင်မှာလည်းဝင်ငွေကျဆင်းခဲ့ပြီး40ရာခိုင်နှုန်း39ရာခိုင်နှုန်းနဲ့36ရာခိုင်နှုန်းအတူတူကျဆင်းသွားကြောင်းကုလသမဂ္ဂမှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။